ရှင်ပါလီမန်တွင်ကနေမှမဲခွဲဆုံးဖြတ်ချက်တရားပြုလုပ်ပြီးတဲ့နောက်ဗြိတိန်ကဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကရွေးကောက်ပွဲဆော့ကျင်းပဖို့တောင်းဆိုလိုက်ပြီဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကသူ့မှာတခြားရွေးစရာလမ်းမရှိတော့ဘူးလို့ပြောပါတယ်။အင်္ဂါနေ့ကမဲခွဲဆုံးဖြတ်မှုအရထောက်ခံမဲ328မဲ၊ကန့်ကွက်မဲ301မဲရလာထွက်ပေါ်လာပြီးတဲ့နောက်ဥရောပသမဂ္ဂ EU အတွင်းကဗြိတိန်ကလုတ်ထွက်ဖို့ Brexit ကိစ္စကိုထပ်မံဆိုင်းငံ့ထားဖို့ဆိုပြီးချက်ကိုဥပဒေပြုအမတ်တွေကအောက်လွှတ်တော်ကိုတင်သွင်းနိုင်တော့မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့တိုက်ခိုက်ပါတီတွေကအမတ်တွေနဲ့အာဏာရ Conservative Party အတွင်းကဝန်ကြီးချုပ် Boris Johnson ကိုဆန့်ကျင်တဲ့အမတ်တွေဟာသဘောတူချက်မပါပဲ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရမယ်။ဝန်ကြီးချုပ် Johnson ရဲ့ယူရချက်ဟာဗြိတိန်နိုင်ငံကိုအနေနဲ့ကြောက်ရွံ့စေမှာဖြစ်တယ်လို့ပြောပါတယ်။အခုလိုဥပဒေပြုအမတ်တွေကဝန်ကြီးချုပ် Johnson ရဲ့ယူမှန်းချက်ကိုတားဆီးနိုင်ရင်တော့တကယ်တော့ Brexit ကိစ္စကပြီးဆုံးဖို့အလံဝင်နေပါလေ။ဒီဘက်ပါလီမန်အတွင်းကပါတီတွေအကြကစားကွက်တွေရဲ့ရလဟာဒီနေ့အတွင်းကျင်းပပွဲရှိတဲ့ရွေးကောက်ပွဲဒါဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့အတိုက်ခံလေဘာပါတီကောင်းဆောင်ဂျာဗီကော်ဒင်းကအောက်တိုဘာလ31ရက်နေ့မှာသဘောတူညီမရပဲဗြိတိန်နိုင်ငံ EU ကနှုတ်ထွက်မဲ့ကိစ္စကိုတားဆီးဖို့လေဘာပါတီနဲ့ Conservative သဘောအမတ်တွေအကြားပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ်ခင်ဗျာ။